အိန္ဒိယနိုင်ငံထဲကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုတဖြည်းဖြည်းစီစဉ်နေတဲ့အစိုးရရဲ့လုပ်ငန်းစဉ်တွေကြောင့်နိုင်ငံအရှေ့မြောက်ပိုင်းအာဇန်ပြည်နယ်ကလူပေါင်း2000လောက်ဟာနိုင်ငံမဲ့ဖြစ်တော်မဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။အစိုးရကဒီကနေ့စနေနေ့မှာထုတ်ပြန်လိုက်တဲ့လူဦးရေစာရင်းထဲမှာသူတို့နာမည်တွေပါမလာပဲဖြစ်နေပါတယ်။ခုလိုအစိုးရကထုတ်ပြန်တဲ့စာရင်းမှာနာမည်ပါလာတဲ့လူတွေအနေနဲ့နိုင်ငံသားဖြစ်ကနေဖယ်ရှားခံရမယ့်အလားအရာတွေရှိနေတယ်လို့လည်းလူခွင့်လှုပ်ရှားသူတွေကပြောပါတယ်။ခုလိုနာမည်ပါမလာတဲ့လူတွေကိုနိုင်ငံသားဟုတ်မဟုတ်စစ်ဆေးတဲ့အထူးခုံရုံးမတင်ခင်အိန္ဒိယနိုင်ငံသားဖြစ်ကြောင်းသက်သေပြဖို့အခွင့်အရေးရမှာဖြစ်တယ်လို့ပြည်နယ်ဆိုရကပြောပါတယ်။ဒါပေမဲ့လည်းအဲ့လူအများစုကဆင်းရဲပြီးဘေးဖယ်ခံထားရတာကြောင့်တရားရေးကိစ္စတွေမှာအခက်အခဲတော်များများနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းပြောပါတယ်။နိုင်ငံသားစီစစ်တဲ့ဒီလုပ်ငန်းစဉ်ကိုလွန်ခဲ့တဲ့၄နှစ်လောက်ကစတင်ခဲ့တာဖြစ်ပြီးတော့လူဦးရေ33,000ရှိတဲ့အာဇံပြည်နယ်အတွင်းကလူတွေအနေနဲ့1982ခုနှစ်မတိုင်ခင်ကတည်းကနေထိုင်ခဲ့သူတွေဖြစ်ကြောင်းစာရွက်ထောက်ထားတွေကိုတင်ပြကြတာဖြစ်ပါတယ်ခင်ဗျာ။